ဒီတိုင်းနိုင်ငံရဲ့ဝန်ကြီးချုပ်လောင်းတူဦးဖြစ်တဲ့ဗန်ဒါရေးဝန်ကြီးဟောင်းရုရှားဆူနက်ရဲ့တရုတ်နိုင်ငံနဲ့ပတ်သက်တဲ့မှတ်ချက်စကားအပေါ်မှာတရုတ်နိုင်ငံရဲ့ဌာနပြောရေးဆိုခွင့်ရှိသူဇောင်လီဂျန်းကတရုတ်နိုင်ငံကိုပြဿနာတဲ့ဆွဲမထည့်ဖို့ပြောဆိုလိုက်ပါတယ်
။英国保守党党首选举是英国的内政。
တရုတ်နိုင်ငံဒီတိုင်းနိုင်ငံရဲ့သမားတွေအနေနဲ့တရုတ်နိုင်ငံကိုပြဿနာတဲ့ဆွဲမထည့်ကြဘူး။ဒါမှမဟုတ်တရုတ်ချင်းကြောက်မှုလို့မပြောဆိုဖို့ကျွန်တော်သေးသေးချာချာတိုက်တွန်းချင်ပါတယ်လို့ဒီလိုတာဝန်မှတ်ချက်စကားတွေဟာသူတို့ရဲ့ပြဿနာဖြေရှင်းဖို့အတွက်အထောက်အကူမပြုပါဘူးလို့သူကပြောသွားတာပါဒါနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ဌာနပြောရေးဆိုခွင့်ရှိသူဇောင်လီဂျန်းကတရုတ်နိုင်ငံဘေကျင်းမြို့တော်မှာနေ့စဉ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်ပြည်ထောင်နိုင်ငံရဲ့ဝန်ကြီးချုပ်လောင်းလဲဖြစ်ဗန်ဒါရေးဝန်ကြီးဟောင်းလဲဖြစ်တဲ့ရုရှားဆူနက်ကတရုတ်နိုင်ငံဟာဗြိတိန်နိုင်ငံကိုအချိန်အကြာဆုံးနဲ့အကြီးမားဆုံးချိန်ချောက်နေတဲ့နိုင်ငံလို့ပြောဆိုခဲ့ပါတယ်။ဒါအပြင်ဆူနက်ကတကယ်လို့သူသာဝန်ကြီးချုပ်အဖြစ်အရွေးချယ်ခံခဲ့ရရင်ဗြိတိန်နိုင်ငံမှာရှိတဲ့ Confucius Institute ကျောင်း30ကိုပိတ်ပစ်မယ်လို့ပြောပါတယ်။အဲ့ဒါတွေဟာတရုတ်နိုင်ငံအတွက်ဝါရဖြန့်ချီရေးလုပ်ပေးနေတယ်လို့လည်းသူကစွပ်စွဲလိုက်ပါတယ်။သူဟာဗန်ဒါရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်ကတရုတ်နိုင်ငံနဲ့စီးပွားကုန်သွယ်ရေးလှုပ်ဆောင်ဖို့ပြင်းပြင်းထန်ထန်တွန်းအားပေးခဲ့ပြီးအခုဝန်ကြီးချုပ်လောင်းဘဝကြမှာသူ့ရဲ့ရည်ရည်ချက်ပြောင်းလဲသွားတဲ့အပေါ်မှာဝေဖန်မှုတွေရှိပါတယ်ခင်ဗျာ။